11 media ကအက်ဒီတာ3ဦးကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါခွင်းနဲ့တရားစွဲဆိုထားတယ်လို့11 media မှုဆောင်အက်ဒီတာဦးတင်ချာကမနေ့က RFA ကိုအတည်ပြုပြောဆိုပါတယ်။တာမွေမြို့နယ်ရဲစခန်းအာဏာပိုင်တွေကတရားစွဲဆိုခံထားရသူတွေကိုဖမ်းဆီးဖို့11 media ရုံးကိုအင်္ဂါနေ့ညနေ9နာရီဝန်းကျင်လောက်မှာရောက်လာခဲ့တယ်လို့လည်းဦးတင်ချာပြောပါတယ
်။သူတို့အမှုဖွင့်ပြီးတော့ရုံးကိုလာတဲ့အချိန်မှာအထူး၃ယောက်ပြီးရုံးနေပြီးတော့ကိုရောပြန်သွားကြတယ်ဒီအကိုတို့ကိုပုံမှန်905ခါဝင်နေတာမွေမြို့နယ်ရဲစခန်းနေပြီးတော့တာမွေမြို့နယ်ရဲစခန်းနေပြီးတော့အမှုဖွင့်လာတယ်เนาะအမှုဖွင့်လာတဲ့လူ3ယောက်ရှိတယ်အေဒါချုပ်ကိုကျော်စောလေးဖြစ်တယ်နောက်ကတောင်ဝဲအေဒါကိုနေရင်းနေတော့ဒေါက်တာမင်းနေဖြစ်တယ်နောက်တစ်ယောက်ကအကြီးတန်းအေဒီတာကိုဖြူဖြစ်တယ်အဲ့3ယောက်ကအမှုဖွင့်လာပါတယ်အဲ့ဒါသိကြပါတယ်
လောလောဆယ်ဘသူကတရားလိုလုပ်ပြီးဘယ်သတင်းကြောင့်အမှုဖွင့်တိုင်ကြားထားတယ်ဆိုတာမသိရသေးဘူးလို့လည်းဦးတင်ချာဆိုပါတယ်
။အဲ့ဒါကိုအကိုတို့ကပြည်ပြချာမသိကြဘူး။သူတို့ကလာခိုင်းနေဆိုတော့ကြောက်ခကိစ္စပါတယ်ဒီဘယ်အကြောင်းညာဘယ်ဆံမျက်နှာဘယ်ဟာဆိုတော့နားနဲ့ပတ်သက်လို့ပါတယ်ဆိုတော့မပြောတော့လို့အကိုတို့ကအသေးစိတ်မသိဘူးသူ
။ရန်ကုန်တိုင်းတာဝန်မျိုးနဲ့ရဲစခန်းကို RFA ကဆက်သွယ်မေးမြန်းတဲ့အခါတာဝန်ကျရဲအရာရှိတဦးက
အဲ့ဒါတော့ဟုတ်တယ်ဟိုအပြည့်စုံတော့ကျွန်တော်ပြောလို့မရဘူးနော်။ဟိုမနေ့ကျလို့ချင်းဟိုကျွန်တော်တာမွေတရားရုံးလေအဲ့ဒီကိုမေးလိုက်ရင်သိပါတယ်အဲ့ဒီမှာလေအဲ့ဒီအမှုဖွင့်တဲ့ဟာနဲ့လေသူတို့ဘာကြောင့်ရေးယူလဲဆိုတာဟိုဟာပြောပါလိမ့်မယ်နော
်အမှုဆောင်အက်ဒီတာဦးတင်ချာကတော့11 media အက်ဒီတာတွေကိုအခုလိုပုံမှန်905ခါခွေးနဲ့တရားစွဲဆိုထားတဲ့အမှုကိုရင်ဆိုင်သွားမယ်လို့ RFA ကိုပြောပါတယ
်ဟိုဒီကိစ္စနဲ့ပတ်သက်လို့သတိရဆိုင်မှာပေါ့ဒါလည်းရှိတာလက်ပတ်ဆယ်လိုက်ပုံမှန်ကရင်းစခန်းမှာဖြစ်မလားကွာအသေးချာမသိဘူး
မြန်မာ journalist ကွန်ရဲ့အတွင်ရမှုဦးမြင့်ကျော်ကတော့မြန်မာနိုင်ငံမှာအာဏာပိုင်တွေဘက်ကမီဒီယာအပေါ်အကောင်းမြင်မှုအားနည်းနေပြီးအခုဖြစ်ရက်တွေကမီဒီယာလွတ်လပ်ခွင့်ကိုပါထိခိုက်လာနေတယ်လို့ထောက်ပြခဲ့ပါဗျ။အ
ဲပြောရင်တော့အာဏာကိုလူရတဲ့ပုံသုံးတဲ့ဟာမျိုးတွေကြီးနောက်မီဒီယာရဲ့သဘောတဘာဝတွေလည်းနားမလည်ဘူးပေါ့လေ။နားမလည်ဆိုတော့သူတို့မကောင်းပြောတယ်လို့ပဲအဲ့လိုမျိုးယူဆနေတယ်။နောက်ဆိုတော့တို့ဒီချုပ်ကိစ္စရတမ်းတော်ကဆွဲဆိုတဲ့ကိစ္စလေးအဲဒီကိစ္စနဲ့မှလည်းသူရကရောင်းဝင်ဆောင်ရွက်တာမျိုးထက်ကိုသူတို့ကလည်းဒီအမျိုးလောက်တာမှန်တယ်လို့ဆိုတဲ့သဘောမျိုးပြည်ကြည့်တာမျိုးဆိုတော့ပြန်လို့လက်ခံသွားကြည့်လိုက်ပေါ့
ပြင်သစ်ခြေဆိုင်နယ်စည်းမခြားသတင်းသမားများအဖွဲ့ ISF ကနေအောက်တိုဘာလ3ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာ Writers သတင်းတောင်2ယောက်ကိုနှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တာအပါအဝင်သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေကြောင့်သတင်းမီဒီယာလွတ်လပ်ခွင့်အဆင့်တန်းဟာနှစ်စားမိုင်းကအခြေအနေတွေထက်နောက်ထပ်ကျဆင်းနိုင်ကြောင်းအောက်တိုဘာလ3ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။